မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလရွေးကောက်ပွဲအပြီးအာနာလွှဲပေးဖို့ပြက်ကွက်မှုမရှိအောင်ဆောင်ရွက်ဖို့အမေရိကန်အစိုးရမှအစီအစဉ်ရှိထားတယ်လို့နိုင်ငံသားရဲ့အရာရှိတဦးကပြောကြားလိုက်ပါတယ်။မနေ့ကကာနေဂီဘိတ်မန်စာအုပ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ပြည်ထောင်စုအာရှနဲ့ပစိဖိတ်ရေးရာဒူလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒန်နီယယ်ရက်ဆယ်ကဗီအိုအေမြ ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ဥကျော်စန္ဒာကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင
်။ဟုတ်ကဲ့မနေ့ကဝါရှင်တန်ဒီစီကာနဂီစင်တာလို့ခေါ်တဲ့ကာနဂီဘိမှန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲဟာအမေရိကန်ဒူလက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရော့ဆာမြန်မာနိုင်ငံကိုမကြာသေးခင်ကဆော်ရောက်ပြီးအခြေအနေကိုပြန်လည်တင်ပြတဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့သမိုင်းဝင်ရွေးကောက်ပွဲကြီးအတွက်ပြင်ဆင်နေတဲ့အချိန်မှာမြန်မာနိုင်ငံပေါ်အမေရိကန်ဆွေမူဝါဒကိုလိုက်လျောညီထွေဖြစ်အောင်ဆောင်ရွက်ဖို့သွားရောက်လေ့လာခဲ့တဲ့ခီးစဉ်ဖြစ်တယ်လို့ဆိုပါတယ်။ဒီခီးစဉ်အတွင်းသူ့ရဲ့အတွေ့အကြုံတွေကိုပထမဆုံးဆင်းလင်းတင်ပြပြီးတဲ့နောက်ကျွန်တော်ကအခုလိုမေးခွန်းပေးခဲ့ပါတယ
်။ In 1990, the military was expecting a victory for their allies and new party.
ထောင်ကိုရာကုဇယ်ပြည်ရွေးကောက်ပွဲတုန်းကစစ်တပ်ဟာသူတို့ကြောထောင်နောက်ခံပြူထားတဲ့တဆန်ညာပါတီနိုင်မယ်လို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်ဆက်တောင်မျိုးကမ်းမျိုးအနိုင်ရရှိသွားတဲ့အခါမှာစစ်တပ်မျှော်လင့်ချက်ပြိုကွက်သွားပါတယ်။အဲ့ဒီမှာစစ်တပ်ဟာရွေးကောက်ပွဲရလဒ်ကိုမလိုက်နာတဲ့အပြင်အနိုင်ရသူတွေကိုနှိမ့်ကွက်ခဲ့ပါတယ်။ဆိုတော့အခုလာမယ့်ရွေးကောက်ပွဲကြီးအပြီးမှာအဲ့လိုမဖြစ်လာအောင်ဘာတွေလုပ်မယ်ဆိုတဲ့အစီအစဉ်မျိုးအမေရိကန်ပြည်ထောင်စုနဲ့ဒါဥရောပသမဂ္ဂတို့နိုင်ငံတကာအစိုင်းအဝေးတို့မှာအစီအစဉ်ရှိပါသလားခင်ဗျာ
We have a plan and we're executing that plan and that plan doesn't start the day after the election that plan doesn't start when there is a challenge
ကျွန်တော်တို့အစီအစဉ်ရှိပါတယ်ဒီအစီအစဉ်တွေဟာရုပ်ောက်ပွဲပြီးလို့စိန်ခေါ်မှုတွေရှိလာတဲ့အခါစတင်မဲ့အစီအစဉ်မဟုတ်ပါဘူးဒီအစီအစဉ်ဟာနှစ်ပေါင်းများစွာရှိလာခဲ့တဲ့အစီအစဉ်ဖြစ်ပါတယ်ဒီဇိုင်းမမလိုက်လံဆောင်ရွက်လာခဲ့တာပါမဲဆန္ဒရှင်တွေကိုပညာပေးရေးအားလုံးပါဝင်ခွင့်ရှိရေး NGO တွေနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ရေးဒါတွေဟာမူဝါဒဖြစ်ပါတယ်တန်တမာရေးအရာလဲသမ္မတဩဘားမားရဲ့ခိုင်မာပြတ်သားတဲ့ပြောကြားချက်ကမ္ဘာကောင်ဆောင်တွေရဲ့တိုက်တွန်းချက်တွေကျွန်တော်တို့ရဲ့ထက်မြက်တဲ့တာမန်ကြီး Derek Michel ကိုတိုင်တက်တက်ကြွကြွထိတွေ့ဆက်ဆံနေမှုတွေနိုင်ငံသားရေးဝန်ကြီး John Kerry နဲ့တကွတခြားအရာရှိကြီးတွေရဲ့ခီးစဉ်တွေအားလုံးမှာကျွန်တော်တို့ရဲ့မျှော်မှန်းချက်တွေကိုထိတ်တန့်စစ်အရာရှိကြီးတွေစီရောက်အောင်ဆောင်ရွက်ခဲ့ပါတယ်တခါမြန်မာပြည်သူတွေရဲ့အဖွဲ့အစည်းတွေခိုင်ခိုင်မာမာပေါ်ထွန်းလာဖို့အားပေးပါတယ်ဒါတွေဟာကျွန်တော်တို့ရဲ့အစီအစဉ်တွေပ
ါတကယ်လို့အရင်လိုပဲအာဏာမလွှဲပြီးနဲ့တိုက်ကြတဲ့ကိစ္စတွေဖြစ်လာပြီးဆိုရင်တော့ဘယ်လိုလုပ်ဖို့အစီအစဉ်ရှိ
မလဲ When it comes to the morning after we will make our assessments based on the facts we're clear on
ရုပ်ကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လည်းအချက်အလက်တွေပေါ်မူတည်ပြီးကျွန်တော်တို့တုံ့တက်မှာဖြစ်ပါတယ်ရှင်းရှင်းလင်းလင်းနဲ့အခြေအနေမှန်ကိုတုံ့တက်မှာပါအစိုးမြင်နဲ့အပြစ်ရှာတဲ့သဘောမျိုးမဟုတ်ပါဘူးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရေးသမကဒီမိုကရေစီနှီးကြကြရရှိလာတဲ့ရလဒ်ကိုလိုက်နာဖို့ပြက်ကွက်တဲ့ဆိုရင်မြန်မာနိုင်ငံကိုနိုင်ငံတကာအတန်းဝိုင်းကလက်ခံဖို့မဖြစ်နိုင်ဘူးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအလားအလာမရှိနိုင်ဘူးဆိုတာအသိပေးထားပါတယ
်နောက်တစ်ခါဒေါ်ဆန်းစုကြည်သမနာရွေးခံမိုင်ခွင့်ရရှိရေးဆိုတာဟာအမေရိကန်မူဝါဒမှာဦးစားပေးအစီအစဉ်တရားအဖြစ်ရှိနေသေးပဲလားဒါမှမဟုတ်ဒီသတ်မှတ်ချက်ကိုအလျှော့ပေးလိုက်ပလားလို့ဆိုတဲ့မိခွန်းကိုလည်းမစ္စတာရာဆာလာအခုလိုဖြစ်ကြတ
ယ်ကွန်စတီကျူရှင်ဒ
ါနိုင်ငံသားတယောက်ကိုသူ့သားသမီးတွေဘယ်နိုင်ငံသားဖြစ်နေလို့ဆိုပြီးနိုင်ငံသားတယောက်ရတဲ့နဲ့အခွင့်အရေးအပြည့်အဝမပေးဘူးဆိုတာတကယ်တော့ကျွန်တော်တို့ရဲ့ဖွဲ့စည်းပုံမဟုတ်ပါဘူးသူတို့ရဲ့ဖွဲ့စည်းပုံမှာဒါပေမဲ့ဖွဲ့စည်းပုံရဲ့အဲ့ဒီအစိတ်အပိုင်းကိုပြင်ဆင်ရမယ်ဆိုတဲ့အယူဆဟာခွန်အားရှိတဲ့မှန်ကန်တဲ့ယူဆချက်ပါအလားတူရေးကြည့်တဲ့အချက်တရားလို့ကျွန်တော်တို့ယူဆတာကတော့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းအရွေးမခံပဲပါဝင်နေခြင်းဖြစ်ပါတယ်။ဒါကိုလည်းပြင်ဖို့လိုပါတယ်။ဒါဟာစစ်မှန်တဲ့ဒီမိုကရေစီဖြစ်စဉ်နဲ့မကန့်ညီဘူးလို့လူတိုင်းသတ်မှတ်ကြပါတယ်
။ဒူလက်ထောက်နိုင်ငံသားဝန်ကြီးဒန်နီယယ်ရာဆယ်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒချမှတ်တဲ့နေရာမှာတက်တက်ကြွကြွပါဝင်ခဲ့တဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ခင်ဗျာ။